Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of VOA American တန်ကနေ2014ခုနှစ် April 25ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်အသံလွှင့်နေပါခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါ။ဂျပန်ကနိုင်ငံကိုရောက်နေတဲ့ American သမရက American ပြည်ထောင်စုနဲ့ American ပြည်ထောင်စုကဂျပန်နဲ့တရုတ်ကြားအငင်းပွားနေတဲ့ကျွန်းစုတွေအပါအဝင်ဂျပန်ကိုအကာအကွယ်ပေးသွားမယ်လို့ခိုင်ခိုင်မာမာပြောကြားလိုက်ပါတယ်။ Ukraine ပြဿနာရောပါအောင် Russia ကခိုင်မာတဲ့ခြေလှမ်းတလှမ်းမှမလှမ်းသေးဘူးလို့ American နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်တယ်လို့ Palestine မှာတော့ Fatah နဲ့ Hamas အဖွဲ့နှစ်ဖွဲ့ပေါင်းစီမယ်လို့ပြောကြားလိုက်တဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့ Israel ဘက်ကညှင်းပယ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့ Washington မှာမနေ့ကကျင်းပပြုလုပ်ခဲ့တဲ့မြန်မာအရေးဆွေးနွေးပွဲမှာတော့
These are issues that need to be addressed because the census, because the campaign season and the elections have the potential to exacerbate these.
ဘာသာရေးလူမျိုးရေးပဋိပက္ခတွေပြည်ထောင်ရေးတို့ရေးရှိစီမံကိန်းတွေလှုပ်သွားဖို့လိုတဲ့အကြောင်း USIP အဖွဲ့ဝင် Susan Hayward ပြောသွားတာပါ။ဒီအကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒီသတင်းပြင်မြန်မာအစိုးရတက်တဲ့တိုင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေရပ်ဖို့ဗားရီကျူပန်းနေကြတယ်ဆိုတာတခါ48လမ်းပလီမိလောင်မှုမှာတာဝန်ရှိတဲ့သူကိုအရေးယူလိုက်တဲ့အကြောင်းနဲ့ပါဝင်ဒီကနေ့ကြာရောက်တဲ့ကမ္ဘာငဖျားတိုက်ဖြတ်ရေးယောဂတိုက်ဖြတ်ရေးနေ့မှာယောဂထိန်းချုပ်နိုင်ဖို့အတွက်လုပ်နေတာတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုပြောပြသွားမှာဖြစ်ပါတယ်ဒီအကြောင်းတွေပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လင်ဦးတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းပြဿနာရောပါတော့အောင်ရုရှားဘက်ကခိုင်မာတဲ့ခြေလှမ်းတလှမ်းမှမချသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသကလက်နက်တွေကင်ဆောင်ထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကိုနောက်ဆုတ်ပေးဖို့အတွက်ရုရှားကမပြောကြားဘဲညှဉ်းဆန်နေတာအတွက်ကြီးမားတဲ့တန်ဖိုးပေးဆက်ရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးကယ်ရီကဝါရှင်တန်မှာကြာသပတေးနေ့နှောင်းမိုက်မှာအခုလိုပြောကြားလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာယူကရိန်းအရှေ့ပိုင်းဒေသတင်းမာမှုပြဿနာရောပါရေးဆိုင်ရာအဖွဲ့လေးဖွဲ့ရဲ့လက်မှတ်ရေးထိုးသဘောတူညီချက်ကိုရုရှားဘက်ကလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကအစိုးရရုံးတွေကိုတင်ပိုက်ထားတဲ့လက်နက်ကင်ဆောင်ထားသူရုရှားလူလာသူခွဲထွက်ရေးသမားတွေကိုယူကရိန်းအစိုးရကစီးရီးယားချေမှုန်းနေတာတွေရပ်ဆိုင်းသွားအောင်အမေရိကန်ပြည်ထောင်စုကတိုက်တွန်းပြောဆိုဖို့ရုရှားကပန်ကြားလိုက်ပြီးမကြခင်မှာပဲအခုလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်တာပါကုလသမဂ္ဂမှလည်းရုရှားဆိုင်ရာသံမတ်ကြီးကိုအရေးပေါ်တိုင်ပင်ဆွေးနွေးဖို့အတွက်ရုရှားအစိုးရကပြန်လည်ခေါ်ယူလိုက်ပါတယ်ယူကရိန်းဆိုတာဟာယူကရိန်းအရှေ့ပိုင်းကရုရှားစကားပြောလူစုကိုနှိမ်နှင်းဖို့စစ်တပ်တွေနဲ့မြက်ကမ်းမျိုးချစ်တပ်ဖွဲ့တွေကိုချထားတယ်လို့ရုရှားဆိုတာဆွဆွဲပြောဆိုလိုက်ပြီးမကြခင်မှာပဲအခုလိုကုလသမဂ္ဂကရုရှားတာဝန်ကြီးကိုပြန်လည်ခေါ်ယူလိုက်တာဖြစ်ပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ယူကရိန်းအာဏာပိုင်တွေကိုအမေရိကန်ပြည်ထောင်စုရဲ့ဩဇာကံတွေလို့ညွှန်တယ်လို့ဒေတာရင်းကယူကရိန်းတပ်တွေပြန်ပြီးဆုတ်ခွာအောင်အမေရိကန်အစိုးရကချက်ချင်းလှုံ့ဆော်ပေးဖို့ပါတောင်းဆိုထားတာပါ
ရန်ဘက်ပါလက်စတိုင်းဖွဲ့တွေဖြစ်ကြတဲ့ Fatah နဲ့ Hamas တို့ပူးပေါင်းပြီးညီညွတ်တဲ့အစိုးရတရဖွဲ့စည်းမဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့ Israel အစိုးရဖွဲ့ကညီညွတ်ရေးစစ်ဆင်ညီနိုင်မှုတွေကိုရပ်ဆိုင်ထားဖို့ဆုံးဖြတ်လိုက်ပါတယ်။ဂျာဇာပြည်နယ်က6နိုင်ကြာဆွေးနွေးခဲ့ပြီးနောက်မှာပဲပါလက်စတိုင်းတို့ရဲ့တစ်ဖက်သက်လုပ်ရဖို့တုံ့ပြန်ဆောင်ရွက်သွားမယ်အကြောင်း Israel ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်း Fatah အုပ်စုရဲ့ကိုယ်စားလှယ်ဖြစ်တဲ့ပါလက်စတိုင်းသမ္မတ Mahmoud Abbas ကညီညွတ်ရေးဆွေးနွေးပွဲတွေကိုထိခဲ့အောင်လုပ်နေတယ်ဆိုပြီးအစောပိုင်းမှာပဲပြစ်တင်ရှုတ်ချခဲ့ပါတယ
် Instead of moving into peace with Israel he's moving into peace with Hamas and he has to choose does he want peace with Hamas
ဒီနေ့ညင်ကြေးလုပ်ရမယ့်အစား Hamas နဲ့ညင်ကြေးလုပ်နေတယ်သူ့အနေနဲ့တစ်ဖက်ဖက်ကိုရွေးရလိမ့်မယ် Israel နဲ့ညင်ကြေးလုပ်မလား Hamas နဲ့လုပ်မလားတခုပဲရမယ်လို့ Israel ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ Hamas အဖွဲ့ဟာလူသက်တဲ့အကြမ်းဖက်အုပ်စု Israel ကိုဖျက်ဆီးလိုတဲ့အဖွဲ့တစ်ခုဖြစ်တယ်လို့လည်းပြောခဲ့တာပါ Hamas ဝန်ကြီးချုပ် Ismail Haniyeh ကတော့ပါလက်စတိုင်းနေညီညွတ်မှာကိုမလိုလားတဲ့အစ္စရေးရဲ့တုံ့ပြန်မှုကိုမအံ့ဩဘူးလို့ပြောဆိုခဲ့ပါတယ်။အခုနောက်ဆုံးအခြေအနေကြောင့်အမေရိကန်ပြည်ထောင်စုကဂျောင်းဝင်စစ်ဆက်ဖို့ကြိုးစားနေတဲ့ငင်းချင်းဆွေးနွေးမှုအလားအလာတွေလည်းမရေမရာဖြစ်ခဲ့ရပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတော့ပါလက်စတိုင်းရဲ့ညင်ကြေညာချက်ပေါ်စိတ်ပြည့်မိတဲ့အကြောင်းနဲ့ငင်းချင်းလုပ်ငန်းစဉ်တွေကိုလည်းထိခိုက်စေတယ်လို့အပြစ်တင်ခဲ့တာပါ။
ကျန်တဲ့ပြည်နယ်ကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကနိုင်ငံတကာစစ်အုပ်တစ်ခုမှာစစ်အုပ်အဆောင်ရဲတပ်ကပစ်ခတ်တဲ့အတွက် American ဆရာဝန်၃ဦးတည်ဆုံးခဲ့ရပါတယ်။ American ခြေဆိုင်ခရိယန်စေတနာဝန်ထမ်းအဖွဲ့တခုဖွင့်လှစ်ထားတဲ့ QS ရုံမှာပြက်ကတ်မှုဖြစ်ပွားတာပါ။ American ဆရာဝန်၃ဦးတည်ဆုံးမှုအတွက်လွန်စွာဝမ်းနည်းမိကြောင်း American တန်ရုံးက Twitter ကတစင်ဖြန့်တဲ့သတင်းမှာဖော်ပြပါတယ်။တည်ဆုံးသူ၃ဦးထဲမှာ၂ဦးကဆရာဝန်သားဖာဖြစ်ပြီးပြက်ကတ်ချိန်မှာဆေးရုံကိုသွားရောက်နေတာဖြစ်ပါတယ်။နောက်တစ်ဦးက Chicago ကကလေးထုကိုဆောင်ဝင်ဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံမှာအလုပ်လုပ်နေတာ9နှစ်ရှိပြီဖြစ်ပါတယ်။နောက်စရုပ်ထမြောက်အမေရိကန်နိုင်ငံသားတူကတော့ပြစ်ခတ်မှုမှာဒဏ်ရာရခဲ့တာပါ။ပြစ်ခတ်ခဲ့တဲ့လုံခြုံရေးရဲဟာစစ်ရုံဝန်ထမ်းတယောက်မဟုတ်ဘဲစစ်ရုံလုံခြုံရေးအတွက်ချထားတဲ့အဆောင်သာဖြစ်ကြောင်း QS စစ်ရုံ website စာမျက်နှာမှာသတင်းထုတ်ပြန်ပါတယ်။သူကအခုလိုအတိုက်ခိုက်ပြီးသူ့ကိုယ်သူပြစ်တက်ခဲ့ပေမဲ့အသက်မသေးဘဲအခုအာဖဂန်အစိုးရကိုလွှဲပြောင်းမပေးခင်မှာစစ်ရုံမှာပဲကုသမှုပေးနေတယ်လို့ဆိုပါတယ်။အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်
။ပါကစ္စတန်နိုင်ငံနောက်မြောက်ဘက်ကစစ်သွေးကြွာတွေခေါ်ရောင်းရနေရကိုအစိုးရရဲ့တိုက်လေယာဉ်တွေကထိုးစစ်ဆင်ရမှာစစ်သွေးကြွာဖြစ်တန်တရားရှိသူ38ဦးထပ်မံနဲ့တည်ဆုံသွားပါတယ်။ပါကစ္စတန်မှာမကြာသေးခင်ကတိုက်ခတ်မှုတွေကျူးလွန်ခဲ့ကြတဲ့အကြမ်းဖက်သမားတွေရှိနေတဲ့အကြောင်းထောက်လှမ်းရေးသတင်းတွေရခဲ့ပြီးနောက်မှာပဲခိုင်ဘာလူမျိုးစုဒေသမှာကြာသာပင်းနေစော်ပိုင်းကစစ်ဆင်ရေးဆင်နွှဲခဲ့တာလို့လည်းစစ်တပ်နဲ့နှီးဆက်သူတွေကပြောပါတယ်။စစ်တပ်ကပြောခဲ့တဲ့အသေးပြောက်စီးရင်နဲ့ပတ်သက်လို့တော့တရားအတည်ပြုလို့မရသေးပါဘူး။ပါကစ္စတန်တာလီဘန်အဖွဲ့တစ်ခုဖြစ်တဲ့ Tariq-e-Taliban ကတော့မလာတရနေ့ကစတင်ခဲ့တဲ့အပြစ်ခတ်ရစဲရေးကိုတတန်းတူးမှမဟုတ်တဲ့အကြောင်းကြီးညာခဲ့ပြီးရပိုင်းအတွင်းမှာပဲအစိုးရတပ်တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေကြုံခဲ့ရတာပါအပြစ်ခတ်ရစဲထားတဲ့ကာလအတွင်းမှာတော့စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအရှိန်ရော့ချသွားခဲ့တယ်လို့အစိုးရရဲ့စစ်ဆင်ညှိနှိုင်းသူတွေနဲ့တာလီဘန်ခေါင်းဆောင်တွေကြားမှာလည်းတိုက်ရိုက်ဆွေးနွေးပွဲတစ်ခုကိုကျင်းပနိုင်ခဲ့ကြပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24 kHz 12.23 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားစာချုပ်ချုပ်ဆိုထားတဲ့လုံခြုံရေးသဘောတူညီချက်အရအရှိတရုတ်ပင်လယ်ပြင်တဲ့ဂျပန်နဲ့တရုတ်ကြားသူပိုင်ကိုပိုင်အငင်းပွားနေကြတဲ့ကျွန်းစုတွေအပါအဝင်ဂျပန်ကိုအကာအကွယ်ပေးသွားမယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကထပ်လောင်းပြောကြားလိုက်ပါတယ်။တကယ်လို့ဂျပန်နိုင်ငံအတိုက်ခိုက်ခံရရင်အမေရိကန်ပြည်ထောင်စုကအကာအကွယ်ပေးဖို့အတွက်သဘောတူစာချုပ်အပိုက်9မှာပါဝင်လာမှုဆန်ကိကူကျွန်းတွေအပါအဝင်ဂျပန်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒေသတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေနဲ့ကြာသပတေးနေ့တွေ့ဆုံပြီးမှသမ္မတအိုဘားမားကခံခံမာမာပြောကြားခဲ့တာပါ။ဂျပန်တွေကဆန်ကိကူလို့ခေါ်ပြီးတရုတ်တို့ကဒိုင်ယူလို့ခေါ်တဲ့ကျွန်းတွေရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်ဘက်ကိုမှမလိုက်ဘူးဆိုတာကိုလည်းသမ္မတဥပမာကအလေးနဲ့ပြောပါတယ်။ဒါပေမဲ့လက်ရှိရှိနေတဲ့အနေအထားပြောင်းသွားအောင်တစ်ဖက်သက်ဆောင်ရွက်မှုမှန်သမျှကိုတော့လက်ခံမှာမဟုတ်ဘူးလို့သတိပေးလိုက်ပါတယ်။ဒါဟာဂျပန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးကိုအဓိကထိခိုက်စေတဲ့ဒီကျွန်းပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတတယောက်အနေနဲ့ဂျပန်ဘက်ကရက်တည်တယ်ဆိုတာကိုအပြတ်သားဆုံးပြလိုက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးဒီတရုတ်ယူကျွန်းတွေဟာတရုတ်ကအဆက်ဆက်ပိုင်လာတဲ့ကျွန်းတွေဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချင်ကန်းကတုံ့ပြန်ခဲ့ပါတယ်။တရုတ်အနေနဲ့လည်းသူ့ရဲ့အချုပ်ချာအာဏာနဲ့ရေချောင်းဆိုင်ရာလုပ်ပိုင်ခွင့်တွေကိုဆက်ပြီးကာကွယ်သွားမယ်လို့ဆိုပါတယ်။အမေရိကန်သမ္မတအိုဘားမားဟာသတင်းတပတ်ကြားအာရှခီးစင်မှာပထမဆုံးနိုင်ငံဖြစ်တဲ့ဂျပန်ကိုရောက်နေတာဖြစ်ပြီးတောင်ကိုရီးယား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုခီးဆက်အောင်မှာဖြစ်ပါတယ်။
မြောက်ကိုရီးယားကမြေအောက်နျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်ကောင်းပြင်ဆင်နေနိုင်တယ်ဆိုပြီးစိုးရိမ်နေချိန်မှာပဲထိပ်တန်းနျူကလ িয়ার သိပ္ပံပညာရှင်တယောက်ကတော့ဒုံးမြန်ထိပ်မှတက်ဆင်နိုင်တဲ့လက်နက်မျိုးမြောက်ကိုရီးယားမှာရှိကောင်းရှိနေနိုင်တဲ့အကြောင်းပြောလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးမြန်ထိပ်မှတက်ဆင်ပြစ်ခတ်ဖို့စမ်းသပ်စရာလိုချင်မှတော့လိုလိမ့်မယ်လို့လည်းသိပ္ပံနဲ့နိုင်ငံတကာလုံခြုံရေးဌာနအကြီးအကဲဒေးဗစ်အော်ဘရိုက်ကပြောခဲ့တာပါ။မြောက်ကိုရီးယားအနေနဲ့ဒုံးမြန်ထိပ်မှတက်နိုင်တဲ့ဘုံမျိုးကိုပါကစ္စတန်ဓမ္မဘုတ်တရုတ်နိုင်ငံကနေရာကောင်းရာထားပြီးသားဖြစ်နေတယ်လို့လည်းသူကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဟာအောင်မြင်မှုရှိမရှိသေးကြောင်းနောက်တစ်ချိန်စမ်းသပ်မှုလုပ်ကောင်းလဲလုပ်နိုင်တယ်လို့နိုင်ငံတကာနှုတ်မြစွမ်းအေဂျင်စီ IAEA ရဲ့စုံစမ်းစစ်ဆေးမှုတူလည်းဖြစ်တဲ့ဒေးဗစ်အော်ဘရက်ကပြောဆိုခဲ့ပါတယ်။ဒီလိုဆိုရင်မကင်းတဲ့နေထွက်ပေါ်နေပြီမဲ့လည်းအကဲခတ်တချို့ကတော့အမေရိကန်သမ္မတဘရက်ကဥပမာရဲ့တောင်ကိုရီးယားခီးစဉ်တွင်မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေလှုပ်ဆောင်နိုင်ခြင်းရှိတဲ့အထောက်ထားဆိုလိုအနေချင်းသာတွေ့ရတဲ့အကြောင်းလည်းပြောဆိုနေကြပါတယ
်။ကမ်ဘောဒီးယားနိုင်ငံကခမာနီခေါင်းဆောင်တွေကိုဆစ်ဆင်းနေတဲ့ကုလသမဂ္ဂကြောတောင်နောက်ခံပေးထားတဲ့ခုံရုံးမှာလိင်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့အထမ လက်ထပ်ထိမ်းမြတဲ့ရာဇဝတ်မှုတွေပါဝင်အခုထိဆိုင်းငံ့ထားတဲ့မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာခုံရုံးရှေ့နေတွေကပန်ကြားလိုက်ပါတယ်။အမှုအမှတ်3.34အတွက်ခမာနီတပ်မှု3ဦးစလုံးအမှုရင်ဆိုင်မှုလိုအပ်တာမို့ပြည်စုံတဲ့တရားရင်ဆိုင်မှုမျိုးဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့တော့စောင့်ကြည့်သူတွေကဝေဖန်ပါတယ်။ဒါပေမဲ့နိုင်ငံတကာခုံရုံးရှေ့နေတူကတော့သူတို့ရုံးကတက်တဲ့အထောက်အထားတွေကိုပြန်ပြီးစစ်ဆေးခဲ့ရမှာအဲ့ဒီချင်းကဇုံတွဲ80ကိုအတ္တမထိမ်းမြတ်လက်ထပ်ခိုင်းတာနဲ့တုတ်တင်တက်ဖြတ်မှုတွေမလုပ်ခင်အတ္တမပြုချင်ခဲ့တာတွေပါတွေ့ရှိခဲ့ရတယ်လို့ကြာတာပရင်းနေမှာပဲပြောကြလိုက်ပါတယ်အမှုအမှတ်3.34တင်သွင်းခဲ့ခြင်းကစပြီးပထမဆုံးရရှိတဲ့တက်တဲ့ထောက်ထားပေါ်အခြေခံပြီးတက်မှန်တင်သွင်းတာဖြစ်ပါတယ
်ဘယ်သူမှမဆိုအခမဲ့တုံးလို့ရတဲ့ Open SSL software ရဲ့ Heartbleed programmer ပြဿနာတွေပေါ်ခဲ့ရကကွန်ပျူတာလောကမှာထိတ်တလန့်ဖြစ်ခဲ့ရပြီးနောက်မှာတော့အလားတူ Open Source program တွေမှာလုံခြုံရေးတိုးမြင့်သွားဖို့နိုင်ငံကနည်းပညာကုမ္ပဏီတွေကရန်ပုံငွေဖြစ်နေဒေါ်လာသန်းပေါင်းများစွာထည့်ဝင်ခဲ့ကြပါတယ
်နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လင်ဦးတို့ကကြေညာပေးသွားခဲ့တာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေတောက်ကြနေမနေ့ဖက်သတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့အပြစ်ခတ်ရက်စိမ်းနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းတွေအတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေရက်ဆိုင်မှုအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအပြည်လေဆုံးနီးလန်းနဲ့ဆောင်ရွက်သွားဖို့ပြင်ဆင်နေတဲ့အကြောင်းလက်နက်ကိုင်အဖွဲ့တွေရဲ့တာဝန်ရှိသူတဦးကမနေ့ကပဲထုတ်ဖော်ပြောဆိုလိုက်ပါတယ်။တိုင်းနိုင်ငံလုံးအပြစ်ခတ်ရက်စိမ်းအတွက်ကြားကန်ဆောင်ရွက်နေတဲ့မြန်မာငြိမ်းချမ်းရေးစင်တာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လူလားချက်ကိုအထက်ကိုဆက်လက်တင်ပြပြီးနှစ်ဖက်ကြားညီနိုင်ဆောင်ရွက်သွားမယ်လို့ပြောပါတယ်ဒီသတင်းကိုတော့ VOA ရဲ့မြန်မာပိုင်းသတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေဟာဒီလ10ရက်နေ့ကနေ18ရက်နေ့အထိအပြင်းထန်ဖြစ်ခဲ့ပြီးနောက်ပိုင်းအနည်းငယ်ငြိမ်သက်ခဲ့ပေမဲ့ပြီးခဲ့တဲ့ရက်တွေမှာတော့ဂျိုးကြားဆိုသလိုတိုက်ပွဲတွေထပ်မံဖြစ်ပွားနေတာဖြစ်ပါတယ်ဒီတိုက်ပွဲတွေဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းရေးဆွဲပြီးနှစ်ရက်အလွန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲတွေအပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စစ်နက်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကမြမတက်မတော်ကမဟာဗျူဟာမြောက်ထိုးစစ်ကြီးတစ်ခုဆင်နွှဲနေတာဖြစ်ကြောင်းသုံးသပ်ပြီးအပြင်းထန်ကောက်ကွက်ထားပါတယ်။တချိန်တည်းမှာတော့ဒီတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်အပြည်လဲဆုံးနီးလန်းကိုရှာကြံနေတယ်လို့ UNFC ရဲ့အထွေထွေအတွင်းရင်းမှူးလည်းဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ SCCT ရဲ့ခေါင်းဆောင်လည်းဖြစ်တဲ့နိုင်ဟန်တာကပြောပါတယ်
။ဒီနေ့ကျွန်တော်တို့အခင်းရှာနေပါတယ်။ဒါတော့ဒီဒီလဲလဲနဲ့ပေါ့ဗျာ။ကောင်းကောင်းမွန်မွန်နဲ့ဒီလဲနိုင်မလားပေါ့နိ။အဲဒီဒီလဲလဲနဲ့ဒါပြန်လဲအေးချမ်းသွားမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့လေ။အဲ့ဒီနီးလန်းကိုတော့ဥစားပြီးပြီးရှာမှာပေါ့ဗျာ။နောက်ပြောရထားတဲ့ဒီသီဆုံသွေးနေနိုင်နေတဲ့အနေထားကိုလည်းကျွန်တော်တို့ကတော့ဟောအသက်နိုင်ဆုံးတော့မပြတ်စီခြင်းဝင်လေသက်ဆိုင်ရာအာဏာပိုင်တွေကိုလည်းတစ်ဖက်ကစာရေးမယ်ပေါ့အလို့တဘောအနေနဲ့လည်းနှိမ့်နိုင်မယ်တစ်ဖက်ကလည်းဒါအကောင်းဆုံးဖြစ်အောင်တော့စည်းကမ်းကြီးထားပြီးတော့ပေါ့လေနှီးလန်းတွေရှာနေပါတယ်
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းထိုးစစ်နဲ့ပတ်သက်ပြီးနှစ်ရကြာကျင်းပခဲ့တဲ့ UNFC ရဲ့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့မြမတက်မတော်ကတပ်မ9ခုစစ်တိုင်းနှစ်ခုကတိုင်ရင်တပ်ဖွဲ့တွေတုံးပြီးစစ်ဆင်နေတာဖြစ်ကြောင်းနဲ့ဒီစစ်ဆင်ရေးဟာတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်ရရှိထားတဲ့နားလည်မှုယုံကြည်မှုနဲ့သဘောတူညီချက်တွေကိုဖျက်ဆီးသလိုဖြစ်နိုင်ကြောင်းသတိပေးထားပါတယ်နိုင်ဟန်တာကတော့သဘောတူထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းအပေါ်မှာတော့တိတ်မြှုံနှင်းချက်ထားလို့မရသေးကြောင်းပြောဆိုပြီးလက်ရှိထိုးစစ်အပေါ်အခုလိုသုံးသပ်ပါတယ
်အေးအခုဒီညှိနှိုင်းတာတော့ဒါညှိနှိုင်းတာပါပဲဒါပေမဲ့ဒီဒီအဲ့ဒီညှိနှိုင်းတဲ့နေရာမှာမပြေလည်ရတဲ့အများကြီးရှိသေးတယ်ဗျာနော်အဲ့အားကြောင့်ဒီညှိနှိုင်းလို့ရထားတဲ့အပေါ်မှာတော့တစ်ဖက်ကကျွန်တော်တို့ကတော့အိတ်ပြီးတော့တံပိုးထားပြီးတော့တွက်လို့မရသေးဘူးလေသူတို့လိုချင်တဲ့အကွက်ရအောင်တစ်ဖက်ကတော့စီရီနီနဲ့ပါပြရပေးပြီးတော့မှသုံးယူတဲ့ပုံစံမျိုးပေါ့ဗျာအဲ့ဒါလည်းဖြစ်နိုင်တယ်လေ
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းပေးနေတဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ UNFC ရဲ့ထုတ်ပြန်ချက်ကိုပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုတင်ပြထားတယ်လို့ပြောပါတယ်
အဲ့တို့ရဲ့ဒီထုတ်ပြန်ချက်တွေကိုလည်းဟိုဒီကျွန်တော်တို့ဒုတိယဥစ္စာဝန်ကြီးဦးအောင်မင်းရုံးကိုကျွန်တော်တို့ပို့ထားပါတယ်ဒီဘက်ကညီမေဖို့ဆောင်ရည်ဖို့ကော်မတီနဲ့လုပ်ငန်းကော်မတီလည်းဒီပြဿနာတွေကိုဆက်မဆောင်ရွက်နေပါလိမ့်မယ်ဒါတော့ကျွန်တော်တို့ဘက်ကပြောနေတာကတော့ APC ကတော့အလုပ်ဖက်အနေနဲ့ကျွန်တော်ဆွဲနေပါလေအားလုံးကိုတော့ကြိုးစားဆောင်ရွက်နေတယ်ဒီခုနကတော့ ကျင်းတဲ့ဒီလေကျွန်တော်တို့ပြည်တော်ပို့ထားတယ်လူပြည်လက်ဆက်ပြီးတော့ဆောင်ရနေတယ်ကျွန်တော်တို့တော့ဒီလောက်ဆိုပြောပြကြတယ်ဒါငင်းငယ်ဆွေးနွေးပွဲတဘောတဘောပေါ့ကနှစ်ဖက်ဆွေးနွေးတာဖြစ်တဲ့အတွက်တော့လည်းခဏခဏတော့ဒါငင်းငယ်နေကြအောင်ပါပဲ
အစိုးရရဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးကော်မတီ NCCT တို့ဟာမေလအစောပိုင်းမှာပြန်လည်တွေ့ဆုံဖို့သဘောတူထားတာလည်းဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့အပြစ်ခတ်မရက်စဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကတပ်ဖွဲ့တွေနဲ့အစိုးရတပ်တွေအကြဖြစ်ပွားနေတာဖြစ်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာတော့ဒေသခံပြည်သူအနည်းဆုံး 9,000 ကျော်လောက်ဟာစစ်ပွဲကလွတ်ရာကိုရှောင်တိမ်ထွက်ပြေးနေရပါတယ်အစိုးရကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းထိုးစစ်ဆင်တာမဟုတ်ဘဲမန်စီမြို့နယ်ပန်ခမ်းဒေသနဲ့မုံမောင်းမြို့နယ်ဗမော်စိန်လုံလွယ်ကျဆက်သွယ်ရေးလမ်းကြောင်းကိုလုံခြုံရေးအရနယ်မြေရှင်းလင်းဆောင်ရွက်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်
ပြခရစဲရေးဖြစ်ဖို့အတွက်ကြိုးပမ်းနေကြရင်လည်းပတ်သက်ပြီးတော့ကိုမိုးစောပြောပြသွားတာဖြစ်ပါတယ်ဝါရှင်တန်မှာပြုလုပ်တဲ့မြမရေးဆွေးနွေးပွဲအကြောင်းတစ်ခုကိုအခုတခါပြောပြခြင်းပါတယ်မြန်မာနိုင်ငံကလူမျိုးရေးဘာသာရေးပဋိပက္ခတွေပြည်လည်ရေးအတွက်ရေးတို့ရေးရှိအစည်းအဝေးတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့အမေရိကန်ပညာရှင်တွေကပြောကြားလိုက်ပါတယ်ဝါရှင်တန်မြို့တော် Stimson Center မှာမနေ့ကညနေပိုင်းပြုလုပ်ခဲ့တဲ့ Ethnic and Religious Tolerance in Myanmar မြန်မာနိုင်ငံတွင်လူမျိုးရေးဘာသာရေးတိခန့်မှုခေါင်းစဉ်နဲ့ဆွေးနွေးပွဲမှာအခုလိုအကြံပြုခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ဆွေးနွေးခဲ့တဲ့ကိုဝင်းမင်းကိုဦးကျော်စံသားကမေးမြန်းထားပါတယ်ခင်ဗျာ
အဓိကတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ဒီအတွင်းလူကြီးကာလမှာပေါ့နော်ဒီမထင်မှတ်တဲ့ဒီဘာသာရေးဆိုင်ရာဟလာလူမျိုးရေးဆိုင်ရာပေါ့နော်အထူးသဖြင့်တော့ရခိုင်ပြည်နယ်မှာရှိတဲ့ရခိုင်လူမျိုးတွေနဲ့နောက်ဘင်္ဂါလီပဲခေါ်ခေါ်လာရင်းကြပဲခေါ်ခေါ်ပါတော့သူတို့ ਨੇ ဟလာအဓိကဖြစ်နေတဲ့ကိစ္စတွေမှာဘာကြောင့်မလို့အခုချိန်မှာအခြားဖြစ်လာရလဲဘာသာရေးနဲ့ဒီလူမျိုးကိစ္စတွေ့နေမှုပေါ်တယ်မှာပုံမှန်ဒီမှာတိခတ်မှုကဘယ်လောက်ထိရှိလဲဘယ်လောက်ထိအားနေနေလဲဘယ်လိုပြန်ကောင်းအောင်လုပ်နိုင်မလဲအဲ့ဒါတွေကိုအဓိကဆွေးနွေးကြတာဖြစ်ပါတယ်ဆရာ
ဟုတ်ကဲ့လူတချို့ကတော့ဒီဒေသမှာနှစ်ပေါင်းများစွာအတူတူနေလာပြီးမှအခုလိုဖြစ်လာတာဟာတမင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ကိုအပြတ်မောင်းလုပ်ကျင်တဲ့လူတွေနောက်ကသွေးထုတ်လုံးစွာလာလဲပါတယ်လို့လည်းသုံးသပ်ကြတယ်အဲ့ဒီကိစ္စကဘယ်လိုရှုမြင်ရလဲဒီနေ့ဆွေးနွေးရတဲ့ပညာရှင်တွေက
ဒီမှာတော့ဆရာဒီအနောက်ကလှုံ့ဆော်လာတဲ့ဆာလို့ရှင်တော့စိုးရိမ်မှုတွေအဖက်ဖက်မှာရှိနေကြတယ်ပေါ့နော်ဒီဖြစ်တဲ့ကိစ္စမှာသူတို့ကဒီရခိုင်မျိုးသားတွေဘက်မှာလည်းဒီအပြောင်းလဲဖြစ်လာတဲ့အခါမှာဘလို့အပြောင်းလဲဖြစ်ပြီးတော့ဒီသူတို့ရဲ့အကျိုးစီးပွားတွေကောင်းသွားမလားထိခိုက်သွားမလားအဲလိုမျိုးစိုးရိမ်မှုရှိတယ်လို့ဒီဘင်္ဂါလီဟလာရန်ဂျာတွေဘက်မှာဆိုလို့ရှင်လဲပေါ့နော်သူတို့အနေနဲ့ဒီအတူတူပဲကာလာမှာတစ်ခုကလာပို့ပြီးတော့ထုတ်ခေါက်သွားမလားပို့ဆိုးလာမလားဒီစီးပွားရေးကလည်းကြာနေတာဟုတ်ရခိုင်ပြည်နယ်အနေထားလေအဲ့တော့အဲ့လိုမျိုးဆိုရင်မှုတွေအောက်မှာအနှစ်ဖက်လုံးမှာကတော့တင်းမာမှုတွေရှိတဲ့ခါကျတော့ဒီပါမှုတဲ့အသေးမွားကိစ္စလေးတွေကနေစပြီးတော့ဘယ်လိုပေါ့နော်ဒီကြီးကြီးမားသက်သနာဒီအထိဖြစ်သွားနိုင်တယ်ပေါ့ဆရာဒါပေမဲ့ဒီနောက်ကနေလှုပ်ဆော်တဲ့ force တွေကတော့ဒါတော့မသေးကြတာဖြစ်တယ်ကျွန်တော်အဲ့တော့ဟိုအတိအကျတော့မဆွေးနွေးကြတော့အခုလိုဒီဖြစ်နေတဲ့သက်သနာပေါ့နော်ဘယ်လိုရှင်းရှင်းတင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအချင်းချင်းတွေလည်းဟိုပြောထားတဲ့ချက်မှာ
These are issues that need to be addressed because the census, because the campaign season and the elections have the potential to exacerbate these problems and to spark further violence. And so in the short term, we need to be doing things that...
The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time. The government has been able to do this for a long time.ပါဝင်ခန်းစားနိုင်ဖို့တရားဥပဒေစိုးမိုးဖို့နိုင်ငံသားပြည်ထနာစတာတွေအလုံးကိုဖြည့်ရှင်းကြရပါလိမ့်မယ်။အာဏာပိုင်တွေနဲ့တကွလူမှုအဖွဲ့အစည်းတွေကပါဝိုင်းဝန်းကြိုးပမ်းကြရမှာလည်းဖြစ်ပါတယ်
။ဆိုတော့ဒီဘွဲဟာဒီအမေရိကန်အာဏာပိုင်တွေကိုဖြစ်ဖြစ် NGO တွေအပေါ်မှာဖြစ်ဘလောက်ထိဩဇာသက်မှုရှိနိုင်ပါသလဲအခုဆွေးနွေးမှုတွေဟာ
။ဘလောက်ထိသက်မှုရှိနိုင်လဲဆိုတော့ဒီအမေရိကန်အစိုးရမှာတာဝန်ရှိသူတွေလည်းလာနာထောင်ကြတယ်ပေါ့နော်။ဒါဒီပညာရေးဆိုင်ရာအဖွဲ့အစည်းတွေလည်းလာနာထောင်ကြတယ်။စီးပွားရေးမြန်မာပြည်မှာသွားလုပ်နေကြတဲ့လူတွေလည်းလာနာထောင်ကြတယ်ဆိုတော့ဟုတ်တယ်ဆုံးတရားတော့သူတို့အနေနဲ့မြန်မာပြည်နဲ့ဒီပူပေါင်းဆောင်ရွက်မှုကိစ္စမှာသူတို့ဘက်ကလည်းပါလေလုံပေးနိုင်မလဲပေါ့ဆရာရဲ့ဒီဖြစ်နေတဲ့သက်သနာကိုဖြေလည်တော့စေဘူးအဲ့ဒီတော့တရားမှုတစ်စုံတရားရှိနေပါလား
မြန်မာသံယုံဘက်ကမြန်မာအစိုးရအနာပိုင်းတွေရဲ့ကုစလေတွေဘာတွေများဒီဆွေးနွေးမှာလာရောက်ဆွေးနွေးတာရှိပါသလား
အော်မရှိပ
ါဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့ကိုဝင်းမင်းကိုဥကျော်စံသာဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်စောစောကသတင်းထဲမှာပြောကြားထားတဲ့အသံရှင်အမျိုးသမီးဟာ US Institute of Peace အဖွဲ့ဝင်တူလည်းဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့လွန်ခဲ့တဲ့တနေ့ကဖြစ်ခဲ့တဲ့48လမ်းပလီမီးလောင်မှုနောက်ဆက်တွဲအခြေအနေကိုပြောပြကြပါမယ်။လွန်ခဲ့တဲ့တနေ့ကဖြစ်ခဲ့တဲ့48လမ်းပလီမီးလောင်မှုမှာတာဝန်ရှိတဲ့သူ2ဦးကိုထောင်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးချမှတ်လိုက်ပါတယ်။ဒီအကြောင်းပြည်စုံကတော့ရန်ကုန်အခြေစိုက်သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရန်ကုန်တိုင်းပူရတော်မြို့နယ်48လမ်းအစ္စလမ်ဘာသာရေးစာသင်ကျောင်းတစ်ခုမှာကလေးငယ်73ယောက်အထိသေဆုံးခဲ့တဲ့မိလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့အဲ့ဒီပလီနယ်စာသင်ကျောင်းမှာတာဝန်ရှိတဲ့ပလီစီယာ2ဦးကိုရာဇဝတ်ကြီးပုံမှန်285ဒုတိယပိုင်းမှာဖော်ပြထားတဲ့ဤပေါ်ဆမှုကြောင့်ထောင်ဒဏ်2နှစ်ပုံမှန်304ကကြီးလူသေမှုအရထောင်ဒဏ်6နှစ်စုစုပေါင်း10နှစ်အထိပြည်ထောင်စီရင်ချက်ချမှတ်လိုက်ပြီဖြစ်တယ်လို့ပူရတော်မြို့နယ်တရားသူကြီးဦးဝင်းဖေခိုင်ကပြောပါတယ
်။ဟုတ်ကဲ့ကစာငါစီရီယာပြူးတယ်နောက်ဒီကဟိုကိုဖက်မောင်အေးဖို့သွားစိန်ပေါ့နော်။ဆာမွေ185ဒုတိယပိုင်းရနှစ်နှစ်နော်။ဆုံးကလေးပါကြီးရကျွန်တော်6000နဲ့နော်။6000နဲ့ပြီးကြပြီပေါ့စုစုပေါင်းဒီခါပဲနှစ်ပေါ့နော်ဟုတ်ကဲ့ပါတော့ပါ
ထောင်ထဲချမှတ်ခံရတဲ့တရားခံတွေရဲ့ရှင်းနေဖြစ်တဲ့တရားလွတ်တော်ရှင်းနေဦးအောင်ကတော့ရပောင်း60အတွင်းတရားခံတွေအတွက်ယူကန်ဖို့ပြင်ဆင်သွားမယ်လို့လည်း VOA ကိုအခုလိုပြောပါတယ
်။ယူကန်ကတော့ယူကန်ကာလရှိတာပေါ့နော်။အယူခံတင်ဖို့အတွက်ကိုမူလရုံးရဲ့စင်ကြအမိတ်မိတ်သူပူရမှာပေါ့နော်အဲ့ဒီမိတ်သူရပြီဆိုတော့မှအဲ့စင်ကြထဲမှာပါတဲ့သုံးသက်ချက်တွေသုံးပြက်ချက်တွေနဲ့အမှုတွဲမှာပေါ်ပေါက်တဲ့အချက်လက်တွေနဲ့သတ္တိကံချက်တွေနဲ့ဥပဒေနဲ့အင်္ဂရုနှိုင်းရှင်ချိန်ထိုးပြီးတော့မှအင်္ဂရုကအယူခံလောရေးပြီးတင်ရမှာပေါ့အဲ့တော့အယူခံကာလအတွင်းမှာတော့အင်္ဂရုပြင်ဆင်ပြီးအယူခံတင်မှာပေါ့လေယူကန်ကာလာကတော့အင်္ဂရုကဒီရပောင်း60ပေါ့နော
်လက်ရှိချိန်မှာတော့48လမ်းပလီစာသင်ကျောင်းဟာပြန်လည်ဖွင့်လှစ်ထားပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လက်ရှိပလီစာသင်ကျောင်းတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးမြန်မာမွတ်စလင်ရေးအဖွဲ့ချုပ်ထွေထွေတွင်းမှုဦးကျော်ခင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာမွတ်စလင်ရေးအဖွဲ့ချုပ်ဘက်မှအကူအညီတောင်းခံလာရင်တော့သူတို့အနေနဲ့လိုအပ်တဲ့ဘက်ကအကူအညီပေးဖို့ရှိတယ်လို့လည်းပြောပါတယ
်အဲဒါလို့မြန်မာကျွန်တော်တို့ကလိုအပ်တာရှိရင်တော့ကျွန်တော်တို့ကလေဟိုသူတို့အကူအညီလာတော့ကျွန်တော်တို့ဝိုင်းပြီးလုပ်ပေးရမှာပါဗျာနော်ကိုနော်ဒါတရားဥပဒေဟိုတရားရုံးကနေပြီးတော့ဟိုအမိန့်ချမှတ်တဲ့ကိစ္စတော့လေဟိုသူရဲ့အဆင့်နဲ့တရားဥပဒေရအယူခံဝင်တာတို့ဘာလို့ညာလို့ရှိတာပေါ့လေအဲ့ဒါတစ်ဖက်သနာလို့ပေါ့လေကျွန်တော်တို့ဘက်ကကျွန်တော်လိုအပ်ရင်လည်းကျွန်တော်တို့ကတော့ဟိုသက်ဆိုင်ရာဟိုမြေဆက်ရက်ခံတဲ့ဘာညာတော့လုပ်ပေးမှာပေါ့
ပြီးခဲ့တဲ့နေ့အဲ့ဒီချိန်တုန်းကဆိုရင်ရန်ကုန်ပါဝင်နယ်မြို့တွေမှာဘာသာရေးထိခိုက်ရုံးတွေဆူဆူရွရွဖြစ်နေတဲ့အချိန်ဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့က40လမ်းပလီမီးလောင်မှုကိုယူဒစိုက်ကင်တွယ်ဖြစ်ရှင်းခဲ့ပြီးတော့ဝန်ကြီးချုပ်ဦးမြင့်စွေကိုယ်တိုင်တရဆန်ရှင်းလင်းပွဲနှစ်ကြိမ်ပြုလုပ်ခဲ့တာဖြစ်ပါတယ်မီးလောင်ကျွမ်းမှုဖြစ်ခဲ့တဲ့အဲ့ဒီပလီကိုလည်းရဲတပ်ဖွဲ့တွေအဆောင်ချထားပြီးတော့နှစ်လနီးပါးကြာအောင်လုံခြုံရေးယူထားတာပါမီးလောင်မှုဖြစ်ပွားခဲ့ချိန်မနေ့3နာရီမှာပလီစာတင်ကျောင်းဝင်းတွင်းမှာရှိတဲ့စာတင်သားကလေးငယ်တွေဟာအပြင်ကိုထွက်နိုင်တဲ့ဝင်ပေါက်မှာတော့တွေခတ်ထားတဲ့အတွက်ဘေးလွတ်ရာမပြေးနိုင်ပေအသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရပါတယ်ပလီစာတင်ကျောင်းမှာတာဝန်ရှိသူကအချိန်မီလာရောက်တကားမဖွင့်နိုင်တဲ့အတွက်ကလေးငယ်တွေအသက်ဆုံးရှုံးခဲ့ရတယ်လို့လည်းရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်စွေကတရင်းသာရှင်းလင်းပွဲအတွင်းမှာတရင်းနောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ
48လမ်းပလီမီးလောင်မှုမှာတာဝန်ရှိတဲ့သူ2ဦးကိုထောင်ထဲချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်တရင်းနောက်ကိုအောင်ရဲမောင်မောင်ပြောပြသွားတာဖြစ်ပါတယ်မကြာခင်မှာတော့ငပြားယောဂတိုက်ဖက်ရေးအခြေအနေနဲ့ဆိုင်တဲ့တရင်းတပုတ်ကိုတင်ဆက်သွားဖို့ရှိပါတယ်ဒီကြောင်းနေမပြောခင်မှာအခုတခါတော့မနေ့ဖြန်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းဆွေးနွေးမလဲဆိုတာကိုကြည့်အောင်ပါဗျာ
တို့ရရှိမြခင်ကွယ်လွန်သွားတဲ့တရင်းသာဆရာကြီးဦးဝင်းတင်ဟာမြန်မာပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်လာတွေကိုလမ်းခင်းပြသသွားခဲ့ပါသလဲဆရာကြီးဦးဝင်းတင်ကိုယ်တိုင်လူငယ်ရဲ့လို့တင်စားသုံးနှုန်းသွားတဲ့ဆင်းရဲဒုက္ခညှဉ်းပန်းနှိပ်စက်မှုတွေမြန်မာမျိုးပေါ်ကလုံးဝပတ်ပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတို့ရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့တို့ရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နှံ့ကြပါရစေVOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရဗျာအခုကစပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့ဒီကမ္ဘာငှက်ဖျားယောဂတိုက်ဖျက်ရေးအခြေအနေကိုပြောပြကြပါမယ် နှစ်စဉ်ကပောက်မှာငှက်ဖြားကြောင့်လူပေါင်း6သိန်းလောက်တည်ဆုံးနေပါတယ်ငှက်ဖြားပိုးကြောင့်ကျန်းမာရေးထိခိုက်ရသူအရေအတွက်ဟာဒီထက်မကများပါတယ်နှစ်စဉ်ကြောက်တဲ့ငှက်ဖြားတိုက်ဖြတ်ရေးနေ့မှာဒီရောဂါကိုထိန်းချုပ်နိုင်အောင်ဘာတွေလုပ်နိုင်ပြီလဲဘာတွေလုပ်ဖို့ကြံနေသေးလဲဆိုတာကိုသုတေသနပညာရှင်တွေဆွေးနွေးနေကြပါတယ်ငါပြတိုက်ဖြတ်ရေးမှာအောင်မြင်မှုတွေရနေပြီဆိုပေမဲ့လည်းနောက်ထပ်ကုထုံးအစ်စ်တွေကိုရှာရမယ့်အခက်အခဲတွေလည်းရှိနိုင်တယ်လို့ဈေးပညာရှင်တွေကပြောဆိုကြပါတယ်။ VOA သတင်းတော် Carol Pearson သတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ငှက်ဖျားယောဂါကြောင့်သေဆုံးသူတွေထဲမှာလက်တင်အမေရိကတိုက်နိုင်ငံတွေနဲ့အာရှနိုင်ငံတွေကလည်းပါဝင်ပါတယ်။အများစုကတော့အာဖရိကတိုက်ဆဟာရတဲကန်နာရတောင်ပိုင်းနိုင်ငံတွေကဖြစ်ပါတယ်။အမေရိကန်မျိုးသားကျန်းမာရေးဌာနငှက်ဖျားယောဂါတိုက်ဖြတ်ရေးဆိုင်ရာအကြီးအကဲဒေါက်တာအန်တိုနီဖောက်စီကအခုလိုပြောပြပါဗျာ
60 seconds 60မှာကလေးတယောက်လုံးငှက်ဖျားကြောင့်တည်ဆုံးနေပါတယ်။များသောအားဖြင့်အာဖရိကတဲကန်နာတောင်ပိုင်းနိုင်ငံတွေမှာနေကြတဲ့ကလေးငယ်တွေပါ
။တချို့အသက်မသေးပဲကြံခဲ့ပေမဲ့လေရေရှည်အုံနာကိုထိခိုက်စေတဲ့အန္တရာယ်တွေနဲ့ကြုံရနိုင်တယ်လို့တချို့မျက်စိမမြင်တော့တာခန္ဓာကိုယ်အကျိုးတွေထိခိုက်တာနားမကြားတာတွေလည်းဖြစ်လို့ရှိပါတယ်။ငှက်ဖျားပိုးဟာခြင်ကြောင့်ဆဖြစ်တာမဟုတ်ပါဘူး။Anopheles လို့ခေါ်တဲ့တချို့ခြင်တွေကတော့ငှက်ဖျားပိုးကိုတနေရာကနေတနေရာတည်ဆောင်သွားပြီးပြန့်ပွားအောင်လုပ်နိုင်ပါတယ်။ဒါကြောင့်ခြင်ကြောင့်ငှက်ဖျားယောဂါကူးစက်တယ်လို့ပြောကြတာပါ။ Johns Hopkins တက္ကသိုလ်ကဒေါက်တာ Peter Agri ကတော့ငှက်ဖျားဟာဆင်းရဲနွမ်းပါးမှုကြောင့်ဖြစ်တာလို့ဆိုပါတယ
်။
ဆင်းရဲတော့လူတွေကဖျားနာတယ်။ဖျားနာတော့လူတွေကပိုးပြီးဆင်းရဲကြတာပါပဲ
။ဒေါက်တာ Agri ဟာJohns Hopkins တက္ကသိုလ်ကငှက်ဖျားသုတေသနဌာနကိုဦးဆောင်သူပါဖွင့်ပြတဲ့နိုင်ငံတွေမှာရေဝင်ရေထွက်ကောင်းအောင်မြောက်နေဖောက်ပြီးငှက်ဖျားယောဂါမဖြစ်ရအောင်လုပ်နိုင်ပေမဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာဒီလိုမလုပ်နိုင်ကြသေးပါဘူးဒါပေမဲ့လည်းငှက်ဖျားကိုမပြန့်ပွားအောင်ထိန်းထားနိုင်တဲ့နည်းတွေတွေ့နေပြီလို့ပြောပါတယ်ခြင်တော်တွေဝယ်ဖို့ထောက်ပံ့တာဆေးတွေဖျန်းပေးတာဆေးနဲ့စမ်းသပ်ကုသမှုတွေဟာငှက်ဖျားကြောင့်တေဆုံးမှုနှုန်းကို90ရာခိုင်နှုန်းလောက်လျှော့ချနိုင်ပါတယ်။ဒါပေမဲ့လုံဆရာတွေအများကြီးရှိသေးတယ်လို့ဒေါက်တာပီတာအာဂရီကပြောပါတယ
်။ The Johns Hopkins Malaria Research Institute we have about 20 scientists.
Johns Hopkins တက္ကသိုလ်ငှက်ဖျားသုတေသနဌာနမှာသိပ္ပံပညာရှင်20လောက်ရှိပါတယ်။သူတို့ကငှက်ဖျားနဲ့ပတ်သက်လို့ဒေါင်ပေါင်းစုံကပြဿနာတွေကိုလေ့လာနေကြတာပါ။ချင်းဟာငှက်ဖျားပြဿနာရဲ့အစိပ်ပိုင်းတစ်ခုပါ။ဒီကိစ္စကတော့ကျွန်တော်တို့အအောင်မြင်ဆုံးသူတည်သနာလုံနိုင်တဲ့ကိစ္စပ
ါသူတည်တီတွေကချင်းကိုငှက်ဖျားပိုးတည်မသွားနိုင်အောင်ပြောင်းလဲပစ်ဖို့ကြိုးစားနေကြပါတယ်ဆေးဝါးနဲ့ကာကွယ်ဆေးတွေလည်းမျိုးစုံထုတ်လုပ်ခဲ့ပါတယ
် We have been frustrated over many years of not
အပြင်းထန်ဆုံးထိရောက်တဲ့ငှက်ဖျားဆေးတွေမထုတ်နိုင်ခဲ့တဲ့အတွက်နှစ်ပေါင်းများစွာကျွန်တော်စီးပြက်လက်ပြက်ဖြစ်ခဲ့ကြပါတယ
်ထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်မှာဆိုဆေးနဲ့ငှက်ဖျားကိုကုနိုင်အောင်ကြိုးစားရတာအချိန်ပိုပြီးယူကြရပါတယ်ဒါဟာငှက်ဖျားပိုးကဆေးမတိုးတော့တဲ့အခြေအနေမှာရောက်နေတဲ့ပထမဆုံးလက္ခဏာလေးဖြစ်ပါတယ်။တကယ်လို့သာဒီလိုဆေးမတိုးတာတွေထပ်ပြန့်သွားရင်လူတွေတန်းနေချီတည်ဆုံးနိုင်တယ်လို့သုတေသီတွေကခန့်မှန်းပါတယ်
။ The real critical thing that we're hoping for is with
a combination of ညှိုးလင်းတဲ့အယူကြီးဆုံးကိစ္စကကုသမှုဂျိုတင်ကာဝယ်မှုနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပါ။ဥမာချင်းတော်တွေတုံးလာတာမျိုးနောက်ကာကွယ်ဆေးတွေတုံးလာတာမျိုးတွေလုပ်ဖို့ပါ။ဒါပေမဲ့ဘယ်အချိန်မှာငှက်ဖျားကိုလုံးဝအမြင့်ဖြတ်နိုင်မယ်အပြီးသက်တိုက်ဖြတ်နိုင်မလဲဆိုတာမျိုးတော့ကျွန်တော်တို့မခံမနိုင်သေးပါဘူ
းဒီယောဂါပိုးအမြင့်ပြတ်အောင်တိုက်ဖြတ်နိုင်ပြီဆိုရင်တော့ကမ္ဘာအစင်းရဲဆုံးကလေးတွေသူတို့မိသားစုတွေနဲ့သူတို့နေတဲ့နိုင်ငံတွေကိုအပြည့်အဝအကူအညီပေးနိုင်မှာဖြစ်ကြောင်းပါရှင
်ငှက်ဖျားယောဂါတိုက်ဖြတ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်ခင်စိုးဝင်းပြောပြသွားတာဖြစ်ပါတယ်သူတို့ရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာနားဆင်ပတ်ရှုလို့ရသလိုအဲ့ဒီမှာ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် VOA ရုပ်သံအစီအစဉ်တွေနဲ့ဗီဒီယိုသတင်းတွေကိုလည်းကြည့်ရှုလို့ရပါတယ်။ဒါပြင် VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေမှာလည်း VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့ရုပ်သံအစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။